မြန်မာနိုင်ငံမှာအသေးစားနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုကူညီတိစောက်ပေးနိုင်ရေးအတွက်ရည်မှန်းထားတယ်လို့ရုရှားဆွေရပိုင် Rosatom Nuclear Swan Incorporation ကထုတ်ပြန်ပါတယ်။ရုရှားမှာကျင်းပနေတဲ့2022အရှိစီးပွားရေး Forum အပြင်ပန်းမှာ2022-2023မြန်မာရုရှားပူးပေါင်းဆောင်ရွက်ရေးလမ်းပြမြေပုံတရက်ကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးရမှာဒီအချက်ကိုထည့်သွင်းထားတာပါ။ဒီသဘောတူလက်မှတ်ထိုးပွဲကိုရုရှားကိုရောက်နေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်လည်းတက်ရောက်ခဲ့ပြီးတော့သဘောတူစာချုပ်ကိုတော့မြန်မာစစ်ကောင်စီရဲ့သိပ္ပံနဲ့ဉာဏ်ပညာဝင်ကြီးနဲ့လက်စစ်စွမ်းအင်ဝင်ကြီးတို့နှစ်ယောက်ကမြန်မာနိုင်ငံကိုစားလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလမ်းညွှန်သဘောတူညီမှုထဲမှာနျူကလ িয়ার နယ်ပယ်မှာရုရှားမြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စတွေပါထည့်သွင်းထားပါတယ်။နိုင်ငံကြားစီးမြင်စီးပေါင်တတ်မှတ်ရေးမြန်မာနိုင်ငံတွေအသေးစားဓာတ်ပေါင်းမှုတစ်ခုတည်ဆောက်နိုင်ခြင်းနဲ့နျူကလ িয়ার စွမ်းအင်နဲ့ပတ်သက်လို့လူထုအမြင်ထောက်ခံမှုရလာအောင်ဆောင်ရွက်ဖို့ဆိုရတွေကိုလည်းဒီလမ်းညွှန်သဘောတူညီချက်မှာပါဝင်ပါတယ်။မြန်မာစစ်ကောင်စီကောင်စားဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအရှိစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့အဲ့ဒီဖိုရမ်ကိုတက်ရောက်မဲ့တခြားနိုင်ငံအကြီးအကဲတွေနှီးတူရုရှားသမ္မတပူတင်ရဲ့အစည်းအဝေးအပြင်ပန်းမှာတီးခြားတွေ့ဆုံဖို့လည်းရှိပါတယ်။